ကျွန်တော်တို့ VOA ရုံကိုတကူတကလာပြီးတော့အင်တာဗျူးပေးတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ်ရှင
့်။အာခုလိုဖိတ်ကြားပြီးအင်တာဗျူးပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ
်။ဟုတ်ကဲ့။အဲမဟုတ်ဝင်းနူးကမြန်မာနိုင်ငံမှာဒီလူခွင့်ရေးအမျိုးသမီးရေးပေါ့နော်အဓိကထားပြီးတော့ဟိုတက်ကြွလှောက်ရှားနေသူတူလို့ကျွန်မသိထားရပါဗျ။ဟုတ်ကဲ
့။
ဆိုတော့မြန်မာနိုင်ငံမှာဒီအမျိုးသမီးအခွင့်အရေးနဲ့ပတ်သက်လာလို့ရှင်ပေါ့နော်အမျိုးသမီးတွေဟာဘလောက်ထိအခွင့်အရေးဆုံးရှုံးနေတယ်လို့ပြောလို့ရမလဲ။
ဒီတိုင်းဟိုခြုံကြည့်မယ်ဆိုလို့ရှင်တော့ဥမာအာရှနိုင်ငံတွေထဲမှာခြုံကြည့်မယ်ဆိုလို့ရှင်တော့မြန်မာနိုင်ငံရဲ့အမျိုးသမီးတွေဟာဒီလူခွင့်ရေးနဲ့ပတ်သက်ပြီးတိတ်ပြီးဆုံးရှုံးခံရတာမျိုးမရှိဘူးလို့ပြောကြတယ်ပေါ့နော်။နောက်တစ်ခါဒီမိသားစုထဲမှာလည်းမိခင်ပေါ့နော်အမျိုးသမီးတွေဟာပို့ပြီးတော့ respect ပေးခံရတယ်လေးထားခံရတယ်ဆိုတာလည်းမှန်ပါတယ်။ဒါပေမဲ့တခြားတစ်ဘက်ကနေပြန်ကြည့်မယ်ဆိုလို့ရှင်ဥမာအမျိုးသမီးတွေဟာအခုချိန်ထိအမျိုးသမီးဖြစ်နေလို့ဥမာဒီ sexual violence ပေါ့နော်ဒီလိမ်မိုင်းဆိုင်ရာစောကားခံနေရတာမျိုးတွေအများကြီးရှိနေသေးတယ်အဲနောက်တစ်ခုကကြတော့လေဒီအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုတွေလည်းနည်းနည်းလေးပဲရှိနေသေးတယ်နောက်တစ်ခုလည်းဒီလူမှုရေးစီးပွားရေးတွေမှာအမျိုးသမီးတွေအများကြီးနောက်ကျနေသေးရဆိုတဲ့ဟာမျိုးတွေရှိနေတဲ့အခါကျတော့ဒါဟာအမျိုးသမီးအခွင့်အရေးမနဲ့သွားပြီးသက်ဆိုင်တယ်လို့ကျွန်မမြင်ပါတယ်
ဆိုတော့မဟုတ်ဝင်နူကိုတိုင်ကဒီအမျိုးသမီးရေးကိုလှုပ်ရှားတက်ကြွသူတရားအနေနဲ့ရောဒီအမျိုးသမီးခွင့်ရလို့ပြောရတဲ့ခါကြလို့ရှိရင်ဘလို့ဒီပေါ်မှာယုံကြည်လက်ခံမှုနဲ့ဒီလှုပ်ရှားမှုမှာပါဝင်ပတ်သက်နေတာလဲ
အာကျမအနေနဲ့ပြောရမယ်ဆိုလို့ရှိရင်မှန်တယ်ကျမတို့အမျိုးသမီးရာဥမာကျမတို့မှာဒေါအောင်ဆန်းစုကြည်လို့လေးစားအကြံရတဲ့အမျိုးသမီးကောင်းဆောင်တွေရှိရဒါကျမတို့မြန်မာအမျိုးသမီးတွေအတွက်တကယ်ဟိုကံကောင်းတဲ့အရာတစ်ခုလို့ပြောရမှာပေါ့နော်ကျမတို့မှာတမျိုးလေးစားလေးထားစရာတစ်ခုရှိရပေါ့အာနောက်ပြီးတော့လေခုနစီးပွားရေးတွေမှာလည်းတချို့ပိုင်းမှာဒီမျိုးသမီးရတက်တက်ကြွကြွနဲ့ပါဝင်လှုပ်ဆောင်လာနိုင်တာရှိရဲ့ဒါပေမဲ့ကျမတို့မျိုးသမီးအခွင့်အရေးကိုမြန်မာပြည်နဲ့ဟိုမြန်မာပြည်မှာမျိုးသမီးအခွင့်အရေးလို့ပြောတဲ့အခါမှာကျမတို့ကဥမာဒီခုနလိုပါဝင်ခွင့်ရနေတဲ့မျိုးသမီးတစုဓမ္မမဟုတ်ရန်ကုန်မြို့မန္တလေးမြို့အဲ့လိုနေရာတစ်ခွက်ကိုပဲကြီးလို့မရဘူးလို့ကျမမြင်တယ်ပေါ့နော်မြန်မာပြည်လို့ပြောတဲ့အခါမှာကျမတို့မြန်မာပြည်ထိတ်ဆုံးကနေအောက်ဆုံးထိမြောက်ပိုင်းကနေတောင်ပိုင်းရှေ့ပိုင်းကနေနောက်ပိုင်းထိရှေ့မြန်မာပြည်ရဲ့ area အတွင်းမှာရှိနေတဲ့မျိုးသမီးတွေအားလုံးရဲ့အခြေအနေနဲ့ခြုံငုံပြီးတိုက်တာရမယ်လို့ထင်တယ်ပေါ့နော်အဲ့လိုဆိုတဲ့အခါကျတော့ကျမတို့အဲ့လိုမျိုးကြည့်လိုက်မယ်ဆိုလို့ရှိရင်တခြားဒေသတွေမှာရန်ကုန်မြို့လိုနေရာမျိုးမဟုတ်ဘဲနဲ့တခြားဒီတိုင်းရင်းသားဒေသတွေမှာတခြားဒီဟိုအရန်ဟိုဟွာဖြစ်တဲ့ဒီ rural area တွေမှာပေါ့နော်ဘယ်လိုဖြစ်မလဲဆိုတော့အမျိုးသမီးတွေကအများကြီးနောက်ကျနေတယ်အခွင့်အလမ်းတွေမရဘူးပေါ့နော်ဆိုတဲ့အခါကျတော့ကျမတို့အဲ့ဒါနဲ့တိုင်းတာပြီးတော့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးရှင်ပြီးတော့ပြောလို့ရှိရပါတယ်လှုပ်လို့ရှိပါတယ်အဲ့ဟာကိုအဓိကမြင့်တင်ပေးချင်တာပေါ့နော
်ဒီလိုကြီးလက်ဒေတာတွေအမျိုးသမီးတွေဆိုလို့ရှိရင
်ဟုတ်ကဲ့ပါဟိ
ုဒီအမျိုးသမီးခွင့်ရေးပိုင်းမှာ
ဟုတ်ကဲ့ပါ
ဟိုဒီပမာဟိုသိရှိလာဖို့အတွက်အားနည်းမှုရှိနေတယ်ဆ
ိုတော့ဟုတ်ပါတယ်အမျိုးသမီးအခွင့်အရေးသိရှိလာဖို့အားနည်းမှုရှိတဲ့အပြင်ကိုအမျိုးသမီးအခွင့်အရေးတွေပါချိုးဖောက်ခံနေရတယ်ဥပမာအမျိုးသမီးဖြစ်လို့ဥပမာလိမ်မိုင်းဆိုင်ရာစောကားမှုခံရတဲ့ဟာမျိုးအမျိုးသမီးဖြစ်လို့ဥပမာပညာရေးမှာနောက်ကျနေတဲ့ဟာမျိုးပညာရေးမှာအခွင့်အလမ်းပုံမရတဲ့ဟာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေကလည်းအများကြီးရှိနေသေးရပေါ့ဟုတ်
ဆိုတော့အမျိုးသမီးတွေကိုယ်တိုင်ရောဒီအခြေအနေကိုအခုမဝင်လို့ထောက်ပြတဲ့အခြေအနေတွေကိုသူတို့ကိုယ်တိုင်ရောသိရှိနားလဲကြသလားသူတို့ဟိုသိရှိနားလဲမှုပိုင်းမှာအားနည်းနေသေးတယ်ဆိုလို့ရှိရင်ရောတီလောင်ဘာတွေလှုပ်ဆောင်ပေးဖို့လို့လဲ
အာဘယ်လိုပြောမလဲအမျိုးသမီးတွေကို၌ကိုကဆိုတော့ကျမတို့လိုအမျိုးသမီးအရေးလှုပ်ရှားနေတဲ့လူတွေပညာတတ်အတိုင်းဝိုင်းကတော့ဒါဟိုပညာတတ်အတိုင်းပညာတတ်တဲ့အမျိုးသမီးတွေနောက်တစ်ခုကခုနဒီအမျိုးသမီးအရေးကိုဆောင်ရွက်နေတဲ့လူတွေအာတော်တော်များများတော့ဒါကိုသိရှိမယ်လို့ကျမယုံကြည်ပါတယ်ဒါပေမဲ့စာတက်မြတ်မှုနှောင်းကအမှကြိလက်ဒေတာတွေမှာနဲနေသေးတယ်ဒီတခြားအတိုင်းသားဒေတာတွေမှာနဲနေသေးတယ်ဆိုတဲ့အခါကျတော့အမျိုးဒီသာမန်မျိုးသမီးတွေကတော့သိပြီးတော့ဒါကိုသဘောပေါက်ဟိုကြမယ်လို့ကျမသိတော့မထင်ဘာကြောင့်လဲဆိုတော့တချို့ကဒါမလို့ဘူးပေါ့နော်မျိုးသမီးတွေကဒါဒီတိုင်းလည်းနေလို့ဖြစ်တာပဲဆိုတဲ့အမြင်မျိုးလည်းရှိရလေအဲဆိုတော့ကျမတို့အမျိုးသမီးတို့တခုလုံးဥမာတိုင်းပြည်တပြည်ဖွံ့ဖြိုးဖို့ဆိုရင်အမျိုးသမီးရောအမျိုးသားရောဖွံ့ဖြိုးဖို့လိုတယ်ပေါ့နော်အမျိုးသမီးတွေကခုနလိုနောက်ကျကြံခဲ့မယ်ဆိုဖွံ့ဖြိုးလို့မဖြစ်နိုင်ဖွံ့ဖြိုးဖို့ကအတားဆီးဖြစ်နိုင်တယ်ပေါ့ဆိုတော့ကျမတို့ကဒီမသိတဲ့အမျိုးသမီးတွေကိုလည်းကျမတို့ခုန awareness raising တွေပေါ့အသိပေးပညာပေးမှုတွေလှုပ်ပေးဖို့လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့မဟုတ်ဝေနုကိုရိုင်းကအခုအမျိုးသမီးအဖွဲ့အစည်းနှစ်ခုလောက်မှဥစားမှုအခမ်းအနားနေပြီးတော့ပါဝင်နေတယ်ဒါမှမဟုတ်ဒီဟိုဝေဝေတို့ရဲ့အဖွဲ့အစည်းတွေကနေပြီးတော့လည်းဒီအမျိုးသမီးစွန့်ရင်မြင့်တင်ရေးဆိုင်ရာသင်တန်းတွေပို့ချတယ်လို့လည်းသိရပါတယ်ဆိုတော့ဒီလိုမျိုးဆက်ဆိုရပြောတဲ့အမျိုးသမီးတွေ ဘာမာဒီသူတို့ကိုပိုင်ခွင့်ရေးကိုတီးဖို့အားနေနေတာတွေရှိတာတွေနောက်ဆွဆွပြောတဲ့ဒီဟိုဒီလူတွေကစာသိမ့်မတက်ကြတဲ့အခါမှာနောက်ဟိုစာဝင်တွေရုန်းကန်ရတဲ့အခါမျိုးမှာဒီအကြောင်းအရာတွေပို့ပြီးတော့မစင်စားနိုင်တဲ့အခြေအနေမျိုးတွေရှိရဲဆိုတော့ကဲမန်ဝေဝေနူလို့အဖွဲ့အစည်းတွေအနေနဲ့ရောဒီအခြေအနေတွေကိုပြောင်းလဲလာအောင်မျိုးသမီးတွေအနေနဲ့ပို့ပြီးတော့အခွင့်အရေးတွေပို့ပြီးတော့ရရှိလာအောင်ဘယ်လိုလှုပ်ရှားမှုတွေကိုဒီကလှုပ်ဆောင်နေလဲ
ဟိုကျမအနေနဲ့ပြောမှဆိုကျမတော့ဒီမျိုးသမီးတွေရဲ့ power ပေါ့နော်အင်အားကိုယုံကြည်ရဲ့မျိုးသမီးတွေရဲ့ဒီအမျိုးသမီးတွေကိုယုံကြည်ရဲ့ပေါ့နော်ဆိုတဲ့ခါကျတော့ကျမတို့လုပ်နေတာကခုနပြောသလိုအမျိုးသမီးတွေကိုဟိုအသိပညာပေးမှုတွေပေါ့နော်နောက်တစ်ခုကကျတော့ဒီမျိုးသမီးတွေအသိပညာပေးမှုဆိုတဲ့ခါမှာဟို Justice for Women အနေနဲ့ဆိုလို့ရှိရင်ဥပဒေပိုင်းဆိုင်ရာအသိပညာပေးမှုပေါ့ဥပမာလိင်ပိုင်းဆိုင်ရာဟိုစာစောကားခံရတယ်ဆိုလို့ရှိရင်ဘယ်လိုမျိုးဟိုဖြေရှင်းမလဲပေါ့နော်ဒါတကယ်ဘလို့ဆိုလို့ရှိရင်လင်မိုင်းဆိုင်ရာစော်ကားမှုကိုခံနေရတာလေနှုတ်ပိုင်းဆိုင်ရာနောက်ပြီးတော့ဒီကိုထိလက်ရောက်စော်ကားခံရတာနှုတ်နဲ့စော်ကားခံရတာစသဖြင့်ပေါ့နော်အဲ့လိုဟာမျိုးတွေကိုလည်းအတိပေးရနောက်ပြီးတော့အဲ့လိုဖြစ်လာရင်ဘလို့မျိုးဖြေရှင်းမလဲပေါ့နော်အဲ့ဒါမျိုးလည်းအတိပေးရနောက်အမျိုးသမီးအခွင့်အရေးတွေဆိုတာဘာတွေလဲပေါ့နော်အဲ့ဒါမျိုးတွေလည်းပြောပါရဲနောက်ပြီးတော့ဒီအမျိုးသမီးအနေနဲ့လည်းကျမတို့ပြန်ကြည့်မယ်ဆိုလို့ရှိရင်မြန်မာပြည်ထဲမှာအမျိုးသမီးဖြစ်နေလို့ဒါကသူတို့အနေနဲ့ဒီတရားမျှတမှုရရှိတဲ့နေရာမှာဟိုအားနည်းနေရာကိုတွေ့ရတယ်ပေါ့နော်ဆိုလို့ဘာကြောင့်လဲဆိုတော့အမျိုးသမီးတွေကတချို့မျိုးဟိုသမီးတွေဆိုလို့ရှိရင်ပြဿနာကြုံလာပြီဆိုအမျိုးသမီးဖြစ်နေလို့သူကသွားမတိုင်ရဲဘူးဥပမာတချို့ဟိုဆက်ဟိုဟာဖြစ်တယ်နည်းနည်းဟိုခုနလိုရှက်စရာအမှုမျိုးဆိုလို့ရှိရင်ဆက်စရာလို့သူတို့ယူဆတဲ့အမှုမျိုးပေါ့ဥပမာလိင်ပိုင်းဆိုင်ရာစော်ကားခံရမှုပဲဆိုတာဆိုအဲ့လိုဆိုလို့ရှိရင်သူတို့ကဟိုရှက်ပြီးတော့မသွားတဲ့ဟာမျိုးတို့ဒါမှမဟုတ်ရင်သူတို့ကတယောက်တည်းသွားအောင်မှာကြောက်လို့မသွားတဲ့ဟာမျိုးတို့မသွားဘူးဆိုတာခုနဟိုတိုင်ဖို့တန်းဖို့တရားစွဲဖို့အဲ့လိုမျိုးအားနည်းနေရနောက်တစ်ခါခုနမိသားစုမှာကိုက influence လုပ်ခံရလို့ဥမာယောက်ျားနဲ့မိန်းမပြဿနာဖြစ်တယ်ဆိုရင်တော့မှယောက်ျားကိုကြောက်ရလို့ဒါမှမဟုတ်ရင်ပတ်ဝန်းကျင်ကိုကြောက်ရလို့သွားမတိုင်တဲ့ဟာမျိုးတွေအဲ့ဒါကြောင့်အမျိုးသမီးဖြစ်နေတဲ့အတွက်ကြောင့်မလို့တရားမျှတမှုရရှိမှုမှာအားနည်းနေတဲ့ဟာတွေကိုကျမတို့အမျိုးသမီးတွေကိုဘလို့လုပ်လဲခုနကဒီဥပဒေပိုင်းဆိုင်ရာပညာပေးမှုပေါ့နော်ဘလို့ channel ကြီးကနေသွားလို့ရလဲ
ပညာပေးမှုအပြင်လိုက်ပါကူညီဆောင်ရွက်ပေးတာမျိုးရောရှိ
ရှိပါတယ်ကျမတို့စီမှာကျမတို့အခု Justice for Women ဆိုလို့ရှိရင်ကျမတို့ရှင်းနေအမတွေနဲ့ထောင်ရတာပေါ့နော်ဒီရှင်းနေမတွေကရန်တော်တယ်သူတို့ကခုန free legal consultation လို့ဟာမျိုးတွေပေးပါတယ်နောက်ပိုင်းကျရင်ကျမတို့ legal aid ထိပေးဖို
့ season ဆိုင်ရာအကြံကိုခမဲ
့ဟုတ်ကဲ့တရားရေးဆိုင်ရာကြံ့ဉာဏ်အခမဲ့ပေးတဲ့ဟာမျိုးတွေဝန်ဆောင်မှုအခမဲ့ပေးတဲ့ဟာမျိုးတွေအထိပါလုပ်နိုင်ဖို့စူးစမ်းအနေရပေါ့နော်လောလောဆယ်ကတော့တရားရေးဆိုင်ရာဝန်ဆောင်မှုအခမဲ့ပေးနေပါတယ်ဟုတ်ကဲ့
ဒီလိုမျိုးသမီးကိစ္စတွေ
ဟုတ်ကဲ့နောက်တစ်ခုကျတော့ခုနဒီ Women Peace Network Organize ဆိုလို့ရှိရင်တော့ကျမတို့အထူးသဖြင့်ကတော့ဒီမျိုးသမီးတွေကို social activist တွေဖြစ်လာအောင်နောက်တစ်ခါ political activist တွေဖြစ်လာအောင် empowerment လုပ်ပေးရပါတော့ capacity
city building လူမှုရေးပိုင်းမှာတက်တက်ကြွကြွပါဝင်လာအောင်ဟုတ်ကဲ
့နိုင်ငံရေးလူမှုရေးပိုင်းမှာတက်တက်ကြွကြွပါလာအောင်ခုနဟိုအသိဟိုစွမ်းရည်မြင့်တင်မှုတွေအသိပညာပေးမှုတွေလုပ်ပေးရပါတော့နော်လုပ်ပေးရခါကျကျမတို့ရည်ရွယ်ချက်ကပါလဲဆိုတော့မျိုးသမီးတွေဟာနိုင်ငံရေးအခုနပြောရဲကျွန်မအမျိုးသမီးတွေကိုယုံကြည်ရလို့ပြောတဲ့အခါမှာအမျိုးသမီးတွေဟာပို့ပြီးတော့ငြိမ်းချမ်းချင်ကြတယ်ပို့ပြီးတော့ဒီကိုယ့်ရဲ့မိသားစုဘဝတာယာမှုကိုလိုချင်ကြတယ်ကိုယ့်ရဲ့သားသမီးကိုပို့ပြီးတော့ဟိုအကြောင်းဟိုအကြောင်းကောင်းကောင်းတက်ရတာမျိုးလို့ပေါ့နော်နောက်တစ်ခါဒီအီဟိုဟိုအမေတွေဆိုလို့ရှိရင်သူတို့သားသမီးတွေဟိုမှာအစာပို့ပြီးဘဝလင်းလင်းစားရတာမျိုးပို့ပြီးတော့သူကကလေးနဲ့ in touch ပို့ရှိရခါကြတော့ထိတွေ့မှုပို့ရှိရခါကြတော့သူကပို့ပြီးတော့အလေးထားတယ်လေဆိုတဲ့ခါကြတော့သူကပို့ပြီးတော့ခုနကတော့ဖွံ့ဖြိုးတိုးတက်မှုကိုလိုချင်တယ်ငြိမ်းချမ်းတဲ့တိုင်းပြည်ကိုလည်းငြိမ်းချမ်းမှုကိုလိုချင်တယ်ဆိုတော့ကျမတို့ရည်မှန်းတာဘာလဲဆိုတော့ခုနလိုမျိုးသမီးတွေကိုပညာပေးပြီးတော့ဆိုင်းရင်မြင့်တင်မှုတွေလုပ်ပေးပြီးတော့သူကဒီ activities ထဲမှာပါလာရဲဆိုလို့ရှိရင်တော့ဟိုကျမတို့တိုင်းပြည်အပြောင်းလဲကာလမှာထောက်ကူဖြစ်မယ်ပေါ့နော်နောက်တစ်ခုကကျမရခိုင်ပြည်ကဆိုတော့ရခိုင်ပြည်မှာရှိရကျမတို့အမျိုးသမီးတွေအများကြီးနှိမ့်ချနေသေးရပေါ့နော်ဆိုတော့အဲ့ဒီအမျိုးသမီးတွေအဲ့ဘက်ကအမျိုးသမီးတွေဆိုင်းရင်မြင့်တင်ပေးခြင်းအပြင်ရခိုင်ပြည်မှာရှိရ community တစ်ခုလူဖွဲ့စည်းနှစ်ခုကိုကျမတို့ဒီအတူတကွလက်တွဲလှုပ်ဆောင်နိုင်ပြီးတော့ယုံကြည်မှုတည်ဆောက်ပြီးတော့ငြိမ်းချမ်းရေးကိုတည်ဆောက်နိုင်မှုလည်းယူရပါတယ
်။ Okay အခုလိုမျိုးလှုပ်ရှားတဲ့အခါမှာရင်ဆိုင်ရတဲ့အခက်အခဲတွေရှိရင်လည်းပြောပြပါအောင်နော်။အမျိုးသမီးကအမျိုးသမီးလှုပ်ရှားရတဲ့သူဖြစ်နေတာရောနောက်ပြောရမယ်ဆိုရင်ကိုကဟိုလူနည်းစုအတိုင်းဝိုင်းလို့ပုံစံမျိုးကလာတဲ့လူမျိုးဖြစ်တဲ့အခါကျတော့ရင်ဆိုင်ရတဲ့အခက်အခဲတွေရောပို့ပြီးတော့များသလားဒါမှမဟုတ်ရောဒီအခုဒီလှုပ်ရှားရတဲ့အပိုင်းမှာပေါ့နော်အခက်အခဲတွေဘာတွေအဓိကကြုံတွေ့ရသလဲ
။အဓိကအခက်အခဲကတော့ပြောရမယ်ဆိုလို့ရှိရင်တော့ရှိပါတယ်ဘယ်လိုမျိုးလဲဆိုတော့ဥမာ အမျိုးသမီးဖြစ်နေတဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့စကားကတစ်ခါတလေကြရင်တိတ်ပြီးရောဟိုဟိုအလေးပေးမခံရတာမျိုးလို့သိရမလားအာခါကြလို့ရှိရင်ဟိုဟိုတိတ်ပြီးရောဥမာအမျိုးသမီးလည်းဖြစ်တယ်ငယ်လည်းငယ်လည်းငယ်တဲ့အခါကျတော့တိတ်ပြီးရောဟိုကိုကဟိုအလေးထားခြင်းမခံရတဲ့ဟာမျိုးတွေပေါ့အဲ့ဒါမျိုးတွေတွေ့ရတယ်respect ပေါ့နော် respect တို့နောက်ပြီးတော့ recognition ပေါ့ကျမတို့အတိမတ်ပြုခံရမှုအပိုင်းတွေမှာနည်းတာမျိုးတို့တွေ့ရတယ်ဒါပေမဲ့ကျမတို့ဘယ်လိုပဲဖြစ်ဖြစ်အမျိုးသမီးတွေဟာအရေးချင်းရှင်သူ့နေရာနဲ့သူတနေ့ရောက်မယ်လို့ယုံကြည်ရယ်လေအဲ့ဒါပေါ့နော်အဲ့ဟာတော့ကျမတို့ရဲ့ဒီ cultural concept တစ်ခုလို့ဖြစ်နေပါဘောအမျိုးသမီး decision အမျိုးသမီးတွေတေချာပါတယ်ကျမတို့တံပိုးထားကြတယ်ဟုတ်တယ်ဒါပေမဲ့တကယ် decision making level ရောက်တဲ့အခါကျလို့ရှင်အမျိုးသမီးတွေတိတ်ပြီးတော့ဟိုဦးစားပေးမခံရဘူးသူတို့ရဘယ်လိုပြောရမလဲမသိဒီတိတ်ပြီး respect လို့မခံရဘူးလို့ကျမခံစားမိရပေါ့နော်အခုဆိုကျမတို့စီမှာဒီထိမ်းမြားလက်ထခွင့်ဥပဒေပေါ့နော်ဒီ interfaith marriage law ဆိုတဲ့ဟာဒီဗုဒ္ဓဘာသာမျိုးသမီးတွေနဲ့တက်ဆိုင်တဲ့ဒီထိမ်းမြားလက်ထခွင့်ဥပဒေလိုပါလို့ propose လုပ်လာတဲ့ခါကျတော့ဒီမျိုးသမီးကောင်းဆောင်တချို့မျိုးသမီးရေးလှုပ်ရှားသူတွေကနေပြီးတော့ပူပေါင်းပြီးတော့ခုနလိုမျိုးဒီဟာမဖြစ်သင့်ပါဘူးမျိုးသမီးတွေရဲ့အခွင့်အရေးတွေမျိုးသမီးတွေရဲ့ဂုဏ်သိက္ခာတွေဆောင်ကားနေရတဲ့ဟာမျိုးတွေဖြစ်တယ်လို့ပြောလာတဲ့အခါမှာအဲ့ဒီအမျိုးသမီးတွေကိုအဲ့ဒီမျိုးသမီးကောင်းဆောင်တွေကိုချင်းချောက်တာဟာမျိုးတွေသိရမလားခုနဟိုအဲ့လိုဟိုစော်ကားတဲ့ဟာမျိုးတွေအဲ့ဒါမျိုးတွေလဲကြုံရတယ်ပေါ့ဆိုတော့လုံကြုံမှုတိတ်မရှိဘူးမပေးနိုင်ကျမတို့မရကြဘူးလို့ထင်တယ်ပေါ့မျိုးသမီးတွေ
ဒီအခုမျိုးသမီးရေးလှုပ်ရှားတက်ကြွနေတဲ့သူတယောက်အနေနဲ့အခုလက်ရှိကိုလှုပ်ရှားခဲ့တဲ့ဖြတ်တန်းမှုအရာရောပေါ့နော်မြန်မာနိုင်ငံမှာမျိုးသမီးခွင့်ရေးတွေဟာတိတ်မကြခင်မှာပို့ပြီးတော့အခုထပ်ပို့ပြီးတော့ကောင်းမွန်လာမယ်လို့မျှော်လင့်နေတာတိတ်မကြခင်ကာလတစ်ခုအတွက်ဒီမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိမျှော်လင့်ထားသလဲ
ကျမတို့မျှော်လင့်ပါတယ်ဟုတ်ကဲ့အများကြီးမျှော်လင့်တယ်ဘလို့မျှော်လင့်လဲဆိုဘာကြောင့်လဲဆိုကျမတို့မှာအခုဆိုလို့ရှိရင်အမျိုးသမီးအရင်ပတ်သက်ပြီးနားလည်လာတဲ့လူတွေရမ်းများလာတယ်နောက်တစ်ခါအမျိုးသမီးတွေကိုနှိုက်ကိုကတက်ကြွလှုပ်ဆန်းဆိုတာပါဝင်လာတာကိုတွေ့ရတယ်နောက်တစ်ခုကအမျိုးသမီးအဖွဲ့အစည်းလည်းအများကြီးပေါ်လာတယ်အမျိုးသမီးကောင်းဆောင်တွေလည်းတကယ်ကိုမှန်ကန်တဲ့ဒီ value တွေနဲ့ဟိုရှစ်တိုးလာနေတဲ့ကောင်းဆောင်တွေလည်းအများကြီးပေါ်လာတဲ့အခါကျတော့ကျမတို့ယုံကြည်ပါတယ်ကျမတို့ပို့ပြီးတော့ကျမတို့အမျိုးသမီးတွေပို့ပြီးတော့ဟိုနေရာရလာမယ်နောက်ပြီးတော့လေစာခံရမယ်ကျမတို့ခွင့်ရပို့ရလာမယ်ပေါ့နော်ခုနလိုမျိုးဒီစော်အလိမ်မိုင်းဆိုင်ရာစော်ကားမှုတွေနောက်ပြီးတော့ပညာရေးတွေမှာတိုးတက်လာမယ်နောက်ပြီးတော့ဒီနိုင်ငံရေးမှာပို့ပြီးပါဝင်ခွင့်တွေရလာမယ်အဲ့လိုမြင်ပါတယ်နောက်ပြီးတော့ကျမတို့လည်းအမျိုးသမီးကောင်းဆောင်တယောက်လိုအပ်တယ်လို့ကျမတို့နိုင်ငံမှာယုံကြည်ရပေါ့နော်အဲ့လိုဖြစ်လာဖို့လည်းအရန်မျှော်လင့်ပါတယ်
ဟုတ်ကဲ့အခုလိုမျိုးချိန်တည်တံ့ပေးပြီးတော့ဖြေကြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်
ကျေးဇူးတင်ပါတယ်မအရင်ပဲ